ီးစားရတဲ့ပေါ်တာရှင်များရှင်တောင်အာဖရိကနိုင်ငံသမရနယ်ဆင်မင်ဒဲလာက1956ခုနှစ်မှာသူအကျဉ်းထောင်ထဲရောက်တဲ့အခါအုပ်စိုးသူလူပြူအစိုးရကအကျဉ်းသားတွေအပေါ်ပြုမှုဆက်ဆံမှုအကြောင်းကိုအခုလိုရေးခဲ့ပါတယ်လူတယောက်သည်နိုင်ငံတနိုင်ငံဤထောင်ထဲသို့ရောက်ဖူးမှသာထိုနိုင်ငံအကြောင်းအမှန်သိရသည်ဟုပြောစကားရှိသည်နိုင်ငံတနိုင်ငံကို၎င်း၏အမြင့်ဆုံးနိုင်ငံသားများအားမိကဲ့သို့ဆက်ဆံပုံဖြင့်မဆုံးဖြတ်ရချေ၎င်း၏အနိုင်ဆုံးနိုင်ငံသားများအပေါ်ပြုမှုပုံဖြင့်ဆုံးဖြတ်ရသည်တောင်အာဖရိကသည်အကျဉ်းချနေသောအာဖရိကန်ပြည်သူများကိုတလိပ်ဆန်များကဲ့သို့ဆက်ဆံလေသည်တဲ့မြန်မာနိုင်ငံမှာစစ်အာဏာရှင်တွေဟာအကျဉ်းထောင်အတွင်းကနိုင်ငံရေးအကျဉ်းသားနဲ့အခြားအကျဉ်းသားတွေကိုကျွဲနွားတလိပ်ဆန်အကျဉ်းထောင်မှာသေရင်အထက်ကိုထုချေလွှာတင်ရတယ်အကျဉ်းသားသေရင်ထုချေလွှာတင်စရာမလိုဘူးဆိုတဲ့စကားကိုတွင်တွင်သုံးပြီးဖိနှိပ်ရက်ဆက်ခဲ့တာကိုကိုတိတ်နိုင်ကိုတိုင်လဲခံစားခဲ့ရပါတယ်ဒီခံစားချက်တွေကြောင့်လဲနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံကိုတီးထောင်နိုင်ခဲ့တာ2017မတ်လ23ရက်နေ့ဆို17နှစ်ပြည့်မြောက်ခဲ့ပါပြီမတရားမှုဟာအပံမြည်တဲ့ဆိုတဲ့စကားပုံကိုကိုတိတ်နိုင်ကနိုင်ငံရေးအကျဉ်းသားတွေကိုစားကပ္ပနိုင်ငံအသီးသီးကိုထုတ်ဖော်ပြသနိုင်ခဲ့ပါတယ်ကျွန်တော်အင်းစိန်အကျဉ်းထောင်ဆေးရုံမှာ2လကျော်တက်ခဲ့ရတယ်တမ်းမှန်ဖျားတာကစပြီးဆေးဝါးကုသမှုမခံရတာအာဟာရမရှိတာကြောင့်အင်အားတွေချိနဲ့လာခဲ့ပါတယ်လမ်းမလျှောက်နိုင်တာတစ်လလောက်ကြာခဲ့ပါတယ်ကျွန်တော်အိမ်ကိုတတိရတဲ့စိတ်ကရင်တဲကနေကိုလှိုက်လိုက်လှတာပါထောင်မှာစိတ်တက်ကြပြီးဆိုနလန်ပြန်ထူဖို့ရာမလွယ်ကူပါဘူးဒါကြောင့်စိတ်တက်မကြအောင်အချင်းချင်းအားပေးရင်ကိုယုံကြည်ချက်တွေရည်မှန်းချက်တွေအတွေ့ကိုကိုကိုအားပေးရင်အချင်းထောင်တွင်ဘဝတွေကိုကြော်ဖြတ်ခဲ့ရပါတယ်1990ခုနှစ်နိုဝင်ဘာလမှာကျွန်တော်တရက်အချင်းထောင်ကိုပြောင်းခဲ့ရပါတယ်နိုင်ငံရေးအချင်းသား69ဦးနဲ့ထောင်တန်းစီးတူအားလုံးပေါင်း100ပြောင်းခဲ့ရတာပါဒီထောင်ပြောင်းခရီးစဉ်ဟာတကယ်ငရဲကန်ပြို့တခုလိုပါပဲဒီအကြောင်းကိုကိုဝင်းနိုင်ဦးနဲ့ကိုနေလင်းတို့ကသူတို့ရဲ့ထောင်ရင်းအတွေ့အကြုံစာအုပ်မှာပေါ်လွင်စွာဖော်ပြနိုင်ခဲ့ပါတယ်ဖတ်ရသူတိုင်းမျက်ရည်မစဲနိုင်ဖြစ်ခဲ့ရတဲ့အဖြစ်အပျက်ပါပဲကျွန်တော်1992ခုနှစ်ဩဂုတ်လမှာထောင်ကလွတ်လာပါတယ်အချင်းထောင်ထဲကလွတ်လာတဲ့လူတိုင်းခံစားချက်တူတာလေးတခုတော့ရှိပါတယ်။ဒါကတော့အချင်းထောင်ထဲမှာကျန်းနေခဲ့တဲ့ရဲဘော်တွေအတွက်တခုခုတော့လုတ်ပေးရမယ်ဆိုတဲ့အသိပဲဖြစ်ပါတယ်။ဒါကြောင့်လဲ AAPP ဖွဲ့စည်းတည်တံ့နေတယ်လို့ဆိုရမှာပါ။ဒီခံစားချက်အသည့်တွေက AAPP ဖြစ်ပေါ်လာရတဲ့အကြောင်းရင်းတွေပဲဖြစ်ပါတယ်။ကျွန်တော်တို့ထောင်ကလွတ်ပြီးနောက်ပိုင်းနိုင်ငံရေးလှုပ်ရှားမှုတွေတောက်လျှောက်လုပ်ခဲ့တယ်လို့အချင်းထောင်ထဲမှာကျန်းနေတဲ့နိုင်ငံရေးအကျဉ်းသားတွေအတွက်တတ်နိုင်တဲ့ဘက်ကကူညီမှုတွေလုပ်ခဲ့ကြပါတယ်။ရန်မုံငွေဈေးရောင်းပွဲတော်တွေလုပ်ခဲ့တယ်။အကျဉ်းထောင်အတွင်းကျန်းနေခဲ့တဲ့လူတွေအတွက်ကူညီထောက်ပံ့မှုတွေလုပ်ခဲ့ကြတယ်။1996ဒီဇင်ဘာကျောင်းသားလှုပ်ရှားမှုမှာအတော်များများအဖမ်းခံလိုက်ရပါတယ်။တချို့လဲတိမ်းရှောင်နေကြရပါတယ်။တိမ်းရှောင်ရတဲ့အထဲမှာကျွန်တော်လဲအပါအဝင်ပေါ့။1999ဩဂုတ်လမှာတော့ကျွန်တော်နေဆက်ကိုထွက်လာခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားတွေရဲ့စိတ်ပိုင်းဆိုင်ရာကိုကူညီချင်တာသူတို့ရဲ့စွန့်လွန်အနစ်နာခံမှုတွေစိတ်တက်တွေကိုနိုင်ငံတကာကသိအောင်စူးစမ်းချင်တာရဲ့ကြောင့်နိုင်ငံရေးအကျဉ်းသားတွေဖြစ်ဖူးကြတဲ့နယ်စပ်ဒေသမှာရှိတဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေစုစည်းပြီးနိုင်ငံရေးအကျဉ်းသားကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံလှုံ့ဆော်ရေးကော်မတီကို1999ဒီဇင်ဘာလတရက်နေ့မှာစတင်ဖွဲ့စည်းဖြစ်ခဲ့ပါတယ်2000ခုနှစ်မတ်လ23ရက်နေ့မှာတော့အတီးပြုတ်ဖွဲ့စည်းခဲ့ပါတယ်ကျွန်တော်တို့ APP အနေနဲ့17နှစ်တာကာလအတွင်းနိုင်ငံရေးအကျဉ်းသားများအကျဉ်းထောင်များရဲ့အခြေအနေတွေကိုစင်ဆက်မပြတ်စောင့်ကြည့်ရင်းအခါအခွင့်သင့်တယ်လို့ထုတ်ပြန်ချက်စောင်းပါစာရန်များအစီရင်ခံစာများသတင်းပေးပို့ချက်များထုတ်ပြန်နိုင်ခဲ့ပါတယ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရများလူအခွင့်ရေးအဖွဲ့အစည်းများနဲ့ဆက်ဆက်လှုပ်ရှားမှုတွေလှုပ်ဆောင်နိုင်ခဲ့ပါတယ်။ကုလသမဂ္ဂကိုနိုင်ငံရေးအကျဉ်းသားများအခြေအနေကိုတင်ပြနိုင်ခဲ့ပါတယ်။၎င်းတို့လွတ်မြောက်ရေးအတွက်ကုလသမဂ္ဂမှရရှိထားတဲ့လုပ်ပိုင်ခွင့်တွေကိုအသုံးပြုပြီး အားထုတ်လှုပ်ဆောင်ပေးရန်တိုက်တွန်းခဲ့ပါတယ်။အချင်းထောင်အတွင်းကနိုင်ငံရေးအချင်းသားတွေရဲ့စွန့်လွတ်အနစ်နာခံမှုဇွဲတတိနဲ့အမှန်တရားအတွေ့ကြိုးပမ်းမှုတွေကိုကဘာအရရက်ကအတိအမှတ်ပြုဂုံပြုတဲ့စုတစိတ်တွေရနိုင်ဖို့အတွက်တိုက်တွန်းမှုတွေလှုပ်ဆောင်ခဲ့ပါတယ်APP ရဲ့အင်တာနက်စာမျက်နှာတစ်ခုဖွင့်လှစ်ထားခဲ့ပါတယ်။အချက်အလက်တွေကိုလစဉ်ဖြည့်ဆွဲတင်ပြထားခဲ့ပါတယ်။ရုပ်ပိုင်းဆိုင်ရာအရာကူညီထောက်ပံ့ရေးအနေနဲ့လုံလောက်တဲ့ထောက်ပံ့မှုမျိုးမလုပ်နိုင်သေးပါဘူး။အကူအညီအပြည့်အဝမရတာရဲ့လက်လှမ်းမမီတဲ့အခြေအနေတွေရဲ့ကြောင့်အားလုံးကိုမလွှမ်းခြုံသေးပါဘူး။တစ်နှစ်တက်တစ်နှစ်တော့ပုံမိုးထောက်ပံ့မှုတွေလုပ်နိုင်ခဲ့ပါတယ်။ဘာပဲဖြစ်ဖြစ်အခုလိုကူညီနေရတာကမ္ဘာပြည်သူတွေအလဲမှာမြန်မာနိုင်ငံအချင်းထောင်တွေထဲမှာရှိနေတဲ့နိုင်ငံရေးအချင်းသားတွေကိုအမေခံလူတွေမဖြစ်အောင်ကြိုးစားနေရတာတွေအတွေ့ကျွန်တော်ကြည်နက်ပါတယ်။နောင်ကိုလည်းကိုစွမ်းညံစွမ်းရှိသလောက်နိုင်ငံရေးအချင်းသားတွေအတွေ့ကျွန်တော်တို့ APP ကကြိုးစားဆောင်ရွက်သွားမှာပါတဲ့။လေးစားရတဲ့သောတာရှင်များရှင်။နိုင်ငံရေးအချင်းသားတွေဟာကိုယ့်ဘဝကိုခင်တွေ့ရမှာကျမတို့တဲ့မလျှော့ပါဘူး။ဒါပေမဲ့နိုင်ငံရေးအချင်းသားတွေဟာသူတို့တကိုယ်ရေးလွတ်မြောက်ဖို့အတွက်သူတို့မွေးရပါအခွင့်အရေးကိုရောင်းမစားခဲ့ကြပါဘူး။အလားတူပဲပြည်သူလူထုရဲ့မွေးရပါအခွင့်အရေးတွေကိုလည်းရောင်းစားဖို့အတွေးခေါ်မရှိကြပါဘူး။ဒီလိုနိုင်ငံရေးအချင်းသားတွေရဲ့မိသားစုကိုကိုတိတ်နိုင်ကအခုလိုပြောခဲ့ပါတယ်။စစ်အာဏာရှင်တွေနဲ့ကြံ့ဖို့ပါတီလက်ချင်းရှက်နေတဲ့ယနေ့အချိန်ကာလမှာအချင်းကြမိသားစုတွေရဲ့ဝေဒနာနဲ့ဒုက္ခဟာကျွန်တော်တို့နိုင်ငံရေးအချင်းသားတွေတက်အများကြီးပိုးပြီးခံစားနေရမယ်ဆိုတာကျွန်တော်နားလေခံစားနိုင်ပါတယ်တဲ့တောတာရှင်များမျှဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်လောင်